အီရန်နဲ့အီရန်ကထောက်ပံ့မှုပေးနေတဲ့အဖွဲ့တွေဘက်ကတိုက်ခိုက်လာနိုင်ခြင်းရှိနေတဲ့အတွက်အကူအညီပေးဖို့အမေရိကန်စစ်လေယာဉ်တွေအရှေ့လယ်ပိုင်းဒေသကိုရောက်နေပါပြီ။အရှေ့လယ်ပိုင်းဒေသကအမေရိကန်တပ်ဖွဲ့တွေကိုကုတ်ခဲတဲ့လယ်ပိုင်းစစ်ဌာနချုပ်ကတော့ဩဂုတ်လ10ရက်နေ့မှာ F-22 တိုက်လေယာဉ်အုပ်စုတွေရောက်လာကြောင်းသတင်းထုတ်ပြန်ခဲ့ပြီးဂျက်တိုက်လေယာဉ်တွေရဲ့ပုံကိုလူမှုမီဒီယာတွေမှာပြသခဲ့ပါတယ်။ဒါအီရန်ဒါမှမဟုတ်အီရန်ရဲ့အဖွဲ့တွေဒေတာရင်းအရှိန်မျက်လာနိုင်တာကိုဖြေလျှော့ဖို့အတွက်အမေရိကန်တပ်ဖွဲ့ရဲ့အနေထားပြောင်းလဲမှုဒစိတ်ဘန်းကိုပြတာရလို့လည်းဖော်ပြပါတယ်။ American Pentagon စစ်ဌာနချုပ်ပြောခွင့်ရ Sabrina Singh ကတော့ဒါဟာဘေးရုံမှာမကြာသေးခင်က Hezbollah တပ်မှုကိုအစ္စရေးကတုတ်တင်ခဲ့တာနဲ့တဟီရန်မှာ Hamas နိုင်ငံရေးခေါင်းဆောင်တည်ဆုံးခဲ့တဲ့တိုက်ခိုက်မှုတွေအတွက်တက်တုံပြန်မဆိုးရင်တော့ Jet တိုင်းလင်းတွေပို့ထားတယ်လို့ပြောပါတယ်။အီရန်ကရော Hezbollah တွေကပါဒီကိစ္စအစ္စရေးကိုလက်တုံပြန်မယ်လို့ကြုံဝါထားတာပါ။အစ္စရေးကလည်းအသိခံထားတဲ့ Hamas ခေါင်းဆောင်ယာယာရှမ်ဝါကိုတုတ်တယ်မယ်လို့ကြေညာပါတယ်။ပြောခွင့်ရဆင်းကတော့အခုလိုအစ္စရေးကာကွယ်ရေးအတွက်လိုအပ်တယ်လို့ American အသိပြင်ထားပေမဲ့ဒေသရင်းတင်းမာမှုတွေထပ်တိုးမလာအောင်တားဆီးဖို့ရည်ရွယ်ထားတယ်လို့ပြောပါတယ်။